American သမ္မတရွေးကောက်ပွဲကျင်းပဖို့အတွက်တလကျော်လောက်ပဲလိုတော့ချိန်မှာသမ္မတ Donald Trump ကသူ့နဲ့သမ္မတကတော်တို့မှာ COVID-19 ရောဂါပိုးရှိနေကြောင်းနဲ့သူတို့ဟာစပြီး quarantine လုပ်တရားခွဲနေပြီလို့တောက်ကြနေမနေ့အစောပိုင်း Twitter ကနေကြေညာခဲ့တာပါ။သူ့သမ္မတ Mike Pence Twitter ကနေပဲသူ့နဲ့ဇနီးဖြစ်သူတို့ကသမ္မတ Trump နဲ့သမ္မတကတော်တို့အတွက်စွန့်ဝင်တောင်းခဲ့တယ်လို့ရွေးကောက်ပွဲအကျိုးစကားဆစ်ထိုးခဲ့တဲ့ Democratic Party ကဝင်ရောက်ရှင်းပြတဲ့ Joe Biden ကလည်းသူနဲ့သူဇနီးဂျဲလ်တို့ကသမ္မတထရမ့်နဲ့သမ္မတကရောတို့အမြန်ပြန်ပြီးကျမ်းမာစေဖို့ဆူတောင်းနေမယ်လို့သူ့ Twitter ကနေပြောပါလေ။ခရိုအေးရှားနိုင်ငံကိုတောင်းရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Mike Pompeo ကလည်းသမ္မတနဲ့သမ္မတကရောတို့အမြန်ကျမ်းမာစေဖို့သူနဲ့သူဇနီးတို့ဆူတောင်းနေကြောင်းပြောပါလေ။အောက်လွတ်တော်ဥက္ကဋ္ဌ Nancy Pelosi ကတော့သူဟာတောက်ကြတဲ့အစောပိုင်းမှာဒီရောဂါရှိမှရှိတောင်းရောက်ဆစ်ခဲ့ကြောင်းနဲ့သမ္မတထရမ့်မှာဒီရောဂါရှိကြောင်းတွေ့ခဲ့ရတာနဲ့ပတ်သက်ပြီးသမ္မတဟာအကောင်းဆုံးစိတ်ကူတာမှုရရှိရာအတွက်သူဝမ်းသာကြောင်းနဲ့နိုင်ငံသားတိုင်းဒီလိုခံစားခွင့်ရဖို့ဥပဒေပြဋ္ဌာန်းမှုတွေလုပ်ဆဲခြင်းနဲ့လို့ပြောပါတယ်။